င်္ဂလာပါရှင် RFA တော်တက်ရှင်ပိစာပြန်စာကနာဒါနှုတ်ခွန်းစပါတယ်ဒီတစ်ပတ်စီစဉ်မှာအရင်ဆုံးပဲခူးတိုင်းကဆရာတော်တပါးမိန့်ကြားလာတာကိုတင်ပြမှာပါတရားဝီ KI မိုးညိုမြို့နယ်ရွှေခဲကျေးရွာအုပ်စုကအခြေခံပညာလယ်တန်းကျောင်းနှစ်ကျောင်းဖြစ်နေတာနဲ့ပတ်သက်ပြီးဆရာတော်က RFA ရနေတဆင့်အခုလိုမိန့်ကြားလာပါတယ်ရှင်
ဒါကိုတိုင်းဒေသကြီးပဲနော်မွန်ညိုမြို့နယ်ရွှေခဲကျေးရွာရွှေခဲအလကကျောင်းကတဘာဝဘေးအန္တရာယ်ဒီကွာကျေတဲ့အတွက်ကြောင့်ဦးဇင်းတို့နေရာနောက်ထပ်နေရာတိရွေးချယ်တဲ့နေရာပါဦးဇင်းတို့ကပထမဘုံကြီးကနေပြီးတော့အမှတ်1နှစ်3ဆိုပြီးတော့မြို့နယ်ပြည်တိုင်းမှုရုံးကိုဦးဇင်းတို့ကတင်လိုက်တယ်အုပ်ချုပ်ရေးမှုရုံးကိုလည်းတင်တယ်အဲဦးဇင်းတို့တင်ပြီးတော့တပတ်ဆယ်လောက်ကြာတဲ့အခါကျတော့ဦးဇင်းတို့နောက်တစ်ဖက်ကနေပြီးတော့1နှစ်2 3ကိုမလို့ကြည့်ဘူးဆိုပြီးတော့သူကတခါသွားတင်တယ်တင်ရမှုရုံးကဘုံကြီးတို့တင်တဲ့1နှစ်3ဆိုတဲ့အမှုရဲကိုဖြောက်ပလိုက်ကျောက်ပြီးတော့အဲ့ဒီတင်းနဲ့နှစ်ကိုပဲသူတို့ကအလုံးလုံးလိုက်တော့တယ်။အဲ့ဒီအမှတ်3နေရာကိုဦးဇင်းတို့30ရက်6လ2016နေ့ကဒီကိုတိုင်းဒေသကြီးအစိုးရအဖွဲ့ကိုများကိုဦးဇင်းတို့ကအတင်းပြတယ်။ကျောင်းဆောက်ဖို့လို့ဗတ်ချက်ကိုချပေးလိုက်တယ်။အဲ့ချပေးလိုက်လို့ကျောင်းကပြီးသွားပြီ။ဒီကျောင်းတက်တာ3ရက်ဖြစ်သွားတယ်။အဲ့တော့ဒီကျောင်းအတွက်ကိုပေးတဲ့ခုံတွေကိုဖိုးဖို့လို့ဒီကျောင်းကိုမပေးဘဲနဲ့အရှိတ်ချမ်းကပထမကျောင်းဟောင်းကိုခုံတွေအကုန်လုံးပြင်ညာရေးမှုဒေါသနာတွေကပေးပလိုက်လို့တော့အမဦးကျော်မျိုးမင်းကတားတယ်မပေးပါနဲ့ဆရာမကြီးကသူလက်ရှိချပေးတဲ့ကျောင်းအတွက်ပေးထားတဲ့ခုံလေးဆိုတော့မရဘူးအကုန်ပေးပလိုက်တော့ဦးဇင်းတို့ကျောင်းမှာကလေးတွေကတမန်တလင်းပေါ်မှာထိုင်ပြီးတော့စာသင်နေရ
မင်းလေးတိုင်းပြင်းဦးလင်ကမြေယာပြဿနာနဲ့ပတ်သက်ပြီးရှင်းပြလာတာကိုလည်းနားဆင်အောင်ပါရှင်တောင်သူတွေမြေတိန်လဲခံရတရားလဲဆက်ဆုခံရတဲ့အခြေအနေတွေကိုတောင်သူကြီးတူက RFA ကိုအခုလိုပြောပြလာပါတယ်
ကျောင်းလေးမှာမြေအပ်တဲ့နာရီမဖြေရှင်းပဲနဲ့သူကဆက်ညစ်ကြလေတဆိုးကြတော့ဒီနေတဲ့အိမ်လေးကိုဖျက်တာတို့ဘာလို့လဲလုံတာလေတောင်သူတွေမြေမတရားလဲအသိခံရသေးတယ်လေပြီးတော့တရားလဲဆွဲခံရသေးတယ်ဒီအထက်ကတော့ဒါတွေကိုတယောက်စီစုမှုကြီးအရာလုပ်ပေးပါမြေပြန်ပေးပါလို့ပြောနေပေမဲ့အောက်ခြေရဒီမြို့နယ်ထွန်းဟုတ်ဒီမြေချင်းတွေကသူတို့ရေချောင်းစားထားတာတို့ပုံစံခွန်နဲ့အတုလုပ်ပေးတာတို့ဂျာရီနဲ့တို့လှုပ်ထားတော့အဲ့ပြဿနာတွေဘယ်လိုကာမလဲဒါပဲစဉ်းစားနေတောင်သူတွေဘယ်လိုဆက်မြင့်လဲဒါပဲစဉ်းစားနေလေသူတို့တောင်သူတွေကိုကိုကျင့်တရားအစဖျက်ဆီးပလိုက်တာလေဒီတောင်သူတွေနေရာမရှိတော့ကုမ္ပဏီတွေနောက်ပြန်တို့ကိုမြေပိုင်းရပိုင်းဘဝကနေဒီသူများဒီအလုပ်မှဘဝလှုပ်ကြတာဒါပေါ့မြေပြန်ရချင်တယ်ပြီးတော့ထိုက်တာနဲ့အရင်းကြီးတွေလိုချင်တယ်ပြီးတော့အဲ့ဤပညာတွေလိုချင်တယ်တရားဥပဒေစိုးမှုမှုကိုလိုချင်တာပေါ့နော်
မပြင်းနဲ့ဘီးလင်းမျိုးကတောင်သူတွေရဲ့လယ်မြေတွေကိုကုမ္ပဏီတွေကိုလုပ်ပိုင်ခွင့်ချပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်း RFA ကနေတဆင့်ရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါတယ်
။မွန်ပြည်နယ်ဘီးလင်းမျိုးနဲ့ချောင်းမြန်ကျေးရွာမှာ1986ခုနှစ်လောက်ကနေပြီးတော့ဒုတိယသမ္မတဥက္ကဋ္ဌပန်းထီကိုလက်ရှိပေါ်တော့ဗိုလ်လျာမြင်းနဲ့ချိုင်းမှာတည်စီကောင်မှာပြည်သူ့မနေနာမှုမရှိသေးစီစီကော်မတီဥက္ကဋ္ဌကိုတိုင်ကတင်ထားခဲ့တဲ့မြေကြီးသူကဆက်ယုံမှုဘဝမှာတင်ခဲ့တယ်။ယခုအချိန်မှာ2013မှာစီမံကိန်းမအောင်မြင်တဲ့လယ်မြေကိုပြန်လည်ပေးရမယ်လို့ဒီတော်စုလွတ်တော်ကပြတ်တက်လိုက်တဲ့အချိန်မှာအဲ့ဒီလေမီဒီကိုဒေတာကန်လက်ထက်ကိုပြန်ပေးလိုက်ပြီဒီအနိစ္စဆုံးတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းပြတဲ့ KNU ကတရားဝင်ရေခွန်ပြေစာရေးလက်ထုတ်ပေးထားတဲ့မြေဒီကို2016မှာပြန်ပြီးတော့ Super One Company ကိုဥက္ကဋ္ဌဘန်တီကိုလက်ထက်မှာပြန်လဲပေးရလိုက်ပါပြီပြန်ပြီးတော့ဒီ Company တွေရှုပ်ပြန်လဲလွှဲခဲ့တယ်ပေါ့နော်တခင်အစိုးရလက်အချိန်ကမတမာမှုတွေလုပ်ခဲ့တဲ့သူတို့ပြန်ထားတာဟာအဲ့ကတအောက်ခြေမှာရှေ့ဌာနဆိုင်ရာမှာရှိတဲ့မြေစစ်ကော်မတီတွေမှာလည်းအီလိုမျိုးအဆင့်ဆင့်အုပ်ချုပ်အာဏာပိုင်တွေပါပြီးတော့လုံနေတာဟာအခုတရုတ်ကနဲ့အခြေအနေတရားဖြစ်နေတယ်လို့ပဲကျွန်တော်တို့ပြည်သူလူထုကတော့မြင်နေပါပြီခင်ဗျာ
အခုတော့လုံသမားတွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးရင်ဖွင့်လာတာကိုတင်ပြမှာပါအ ਨੇ ဆုံးအခတင်းငွေတတ်မှတ်ပြီးဖြစ်ပေမဲ့တခြားခံစား권တွေမရတဲ့အတွက်လုံသမားတွေအခက်အခဲတွေကြုံနေရတာကိုလှိုင်းတရားကလုံသမားတူကအခုလိုပြောပြလာပါတယ်
ခုနေလုံးကချင်းကို4800ထပ်ပြီးတတ်မှတ်တယ်ဒီနေလုံးကချင်းကိုနဲ့တူအခြားခံစား권ပေးပြီးသားကိုအဲ့အောင်ရောနေပြီးပေးလို့မရအောင်ဆိုပြီးတော့ဥပဒေမှာပြဋ္ဌာန်းထားတယ်လေအဲ့လိုပြဋ္ဌာန်းထားတဲ့အာကိုပဲအခုကျင်းနေအောင်ရှင်းဆက်ရုံဆိုလို့ရှိရင်ကျွန်တော်ဒီလဲဆုံးခကြီးကို3600ဝါတတ်မှတ်တဲ့ဟိုအခြားတိုင်းနေဆက်ချပလိုက်တဲ့အတိုင်းပဲလုပ်ငန်းပေါ်မှာထပ်ဆောင်ရှိသေးဆိုတဲ့ဟိုအခြားခံစားမှုတွေတွဲပေးထားတယ်အတိုင်းပဲအခု4800လဲတတ်မှတ်ပေါ့သူကအဲ့တိုင်းနေရနေပြီးတော့ပတ်စံကိုနှုတ်ပြီးတော့သူကအရှိတ်ကိုတိုးပေးပလိုက်တာပြီးတာမတိုးဘဲနဲ့ဒီပေးပြီးသားခံစားဝင်နေရနေပြီးတော့သူကရောနေပြီးတော့အရှိတ်ကိုတိုးပေးပလိုက်တာပေါ့နော်ဆိုတော့လောလောဆယ်ဆယ်ဦးကြီးဌာနအောင်ကျွန်တော်တိုင်ရရပေါ့နော်။တိုင်တဲ့ပုံမှာအခုဒီတက်ဆိုင်ရာဌာနဦးကြီးမှုတွေကိုလည်းဘာပြောလဲဆိုတော့ဒီစကရက်ကတဲ့အခြားခံစားခွင့်အောင်ရောင်းနေရဆိုတဲ့စကရက်ကတဲ့အသေးပဲကျေပြက်နေတဲ့သူတို့ကအလုံးရှင်ကိုတိုက်တွန်းလို့ပဲရမယ်တဲ့သူတို့ဘာမှလုပ်ပြီးလို့မရဘူးတဲ့အဲ့လိုပြဿနာတွေအခုကျွန်တော်တို့ကြုံနေရတယ်
ဒီတစ်ခါတော့မကွေးတိုင်းကရင်ဖွင့်လာတာကိုတင်ပြမှာပါ ချင်းတန်းချောင်းဝဒေတာကန်ကသူတို့ပြည်သူတွေရဲ့အခက်အခဲတွေကိုတာဝန်ရှိတဲ့သူတွေကိုတင်ပြဖို့မရဖြစ်နေတဲ့အကြောင်းကိုပြောပြလာပါတယ်
။မြမတန်တို့မြမရုံမြင့်တန်ကြတို့တရင်နေတဲ့မှာနိုင်ငံတော်ရဲ့ဒုတိယနှုန်းအားကြီးဦးစင်နေပန်ဒီယူခရီးထွက်တဲ့အခါမှာသူရောက်တဲ့မျိုးတွေမှာ one stop service လို့ခေါ်တဲ့ဒီယုံနေဝင်ရောက်တာကိုတွေ့ရှိရပါတယ်။ one stop service ယုံနေဆိုတာကပြည်သူတွေလိုအပ်တာတွေကိုကူညီဆောင်ရွက်ပေးနိုင်မှုဖွင့်လှစ်ထားတဲ့ယုံနေဖြစ်ပါတယ်။ဒီကြောင်းမှာတော့one stop service လို့ခေါ်တဲ့ OSS ယုံနေကလုံးဝတော့ဖွင့်ထားတယ်။ဒါမှမဟုတ်အဲဒီယုံကနေမှလူမရှိဘူး။ဖုန်တွေကလည်းဖုန်လက်နေပြီ။အဲ့တော့ကျတော့ဒီကြောင်းမှာရှိတဲ့ပြည်သူတွေကဒီ one stop service ယုံနေကိုအကူအညီတောင်းနေတယ်ဆိုလို့ရှိရင်တော့ဘယ်လိုမှတောင်းကြရလူလည်းမရှိတဲ့အတွက်အခက်အခဲတွေဖြစ်နေပါတယ်။ဒါကြောင့်မလို့ရင်းနှီးကြောင်းမျိုးနဲ့မှရှိတဲ့ one stop service ယုံကိုပုံမှန်အလုံးလုံးပေးဖို့အားလဲဆိုရင်တစ်ဆင့်နိုင်ငံတော်အကြီးအကဲများသိရှိနိုင်ပါရန်လေးစားစွာတင်ပြလိုက်ရပါတယ်ခင်ဗျာ
။ဒီတစ်ပတ် RFA တောတက်ရှင်ပေးစာပြန်စာကဏ္ဍကိုဒီစာနဲ့ပဲရှင်းနာခွင့်ပြုပါရှင်။တောတက်ရှင်တွေအနေနဲ့မိမိတို့ရဲ့ခန်းစားချက်တွေကိုခုလိုဒီစီစဉ်ကနေရှင်းဖွင့်လိုပါတယ်ဆိုရင် RFA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်။burmese@rfa.org ကိုပေးပို့နိုင်ပါတယ်ရှင်။နောက်ဆင်ကြတဲ့အတွက်လည်းတောတက်ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။